ပင်လယ်ထဲမှာသတင်းပတ်များစွာလှေနဲ့မျောနေပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကကယ်တင်ပြီးဗာရှန်ချာကျွန်းကိုပို့ထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကို Cox's Bazar ခရိုင်မှာရှိတဲ့ဒုက္ခသည်စခန်းတွေစီရွှေ့ပြောင်းပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်စခန်းတွေမှာ COVID-19 ကူးစက်မှုအတည်ပြုခဲ့ပြီးတဲ့နောက်ဆိုဝီအနေချိန်မှာပဲကုလသမဂ္ဂအတွင်းမှုချုပ် Anthony Guterres ရဲ့ပန်ကြားချက်ထွက်ပေါ်လာတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen Si ကိုမေလ14ရက်ရက်စွဲနဲ့ပေးပို့တဲ့စာမှာပင်လယ်ထဲကကယ်တင်ထားတဲ့ရိုဟင်ဂျာ308ယောက်ကို COVID-19 ရောဂါကင်းရှင်းအောင်တရားခွဲခံထားရတဲ့ကာလအပြီးမှာဒုက္ခသည်တွေအဖြစ်ကာကွယ်ပေးတင်တယ်လို့ရည်ထားကြောင်း AFP သတင်းကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့စာကိုလက်ခံရရှိမထားသေးကြောင်းပြောဆိုခဲ့တယ်လို့ဆိုရင်ပူပန်တဲ့နိုင်ငံတွေအနေနဲ့ဒုက္ခသည်တွေကိုခေါ်ထားကြဖို့ဒါမှမဟုတ်ရင်လည်းဒုက္ခသည်တွေနေရာပြန်ပြီးမြန်မာနိုင်ငံပေါ်ဖိအားပေးဖို့ပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတော့မေလအစောပိုင်းမှာပင်လယ်တွေကကယ်ဆယ်ခဲ့တဲ့ရိုဟင်ဂျာတွေမှာ COVID-19 ကူးစက်မှုအန္တရာယ်ရှိနိုင်တယ်ဆိုပြီးဒုက္ခသည်စခန်းတွေကိုမပို့ဘဲဗာရှန်ချာကျွန်းကိုပို့ခဲ့တာပါ။ဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်တွေအကောင့်ထဲမဖို့နိုင်သေးခင်မှာရိုဟင်ဂျာဒုက္ခသည်တသိန်းလောက်ကိုဗာရှန်ချာကျွန်းမှာပြောင်းရွှေ့နေရာချထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်ကစပြီးတော့စီစဉ်ခဲ့ပေမဲ့ရည်ကြီးရည်ရှိမှုတွေအပါအဝင်မှုတုံရသည်မှာရသည်ဥတုကျန်းတက်နေတဲ့ခံရနိုင်တဲ့အတွက်စိုးရိမ်မှုတွေလည်းရှိနေပါတယ်။2019ခုနှစ်မှာတော့ရခိုင်ပြည်နယ်မှာအာဆာရိုဟင်ဂျာအစွန်းရအုပ်စုကိုမြန်မာစစ်တပ်ကလိုက်လံနေပြီးရှင်းလင်းခဲ့ရတာကနေတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ရတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံမိမဲ့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံမယ်လို့ပြောဆိုထားပါတယ်ရှင်။